မနေ့ကဘူဒီတော်မြို့နယ် NLD ပါတီဥက္ကဋ္ဌဦးရဲတိန်တေဆုံးသွားရတာဟာဘူဒီတော်ဓာကဆ15ဌာနချုပ်ကပြစ်တဲ့လက်နက်ကြီးကြီးထိမှန်ခဲ့တာကြောင့်လို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်။တမလော့ဘက်ကဦးရဲတိန်တေဆုံးရတာဟာအေးအဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းနောက်ကိုတက်နိုင်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
အမျိုးသားဒီမိုကရေစီဖွေးဆောင် NLD ပါတီရဲ့ဘူတီတော်မျိုးနဲ့ပါတီခွဲဥက္ကဋ္ဌဦးရဲ့တင်ကိုရခိုင်လက်နက်ကင်အဖွဲ့ကဖန်စီထားစဉ်တပ်မတော်ကပြစ်လိုက်တဲ့လက်နက်ကြီးချေထိမှန်သည်မနေ့ကတည်ဆုံတော့ခဲ့တဲ့အတွက်သူ့ကိုကောင်းမွန်စွာတကြိုပြစ်လိုက်တယ်လို့အဖွဲ့ပြောခွင့်ရခံဒုက္ခကပြောပါတယ
်ဘူတီတော်မျိုးနဲ့ NLD ဥက္ကဋ္ဌဦးရဲ့တင်ကဒီမနေ့ကဒီဗမာစစ်တပ်ဘက်ကဒီစကကစင်ကဌာနချုပ်ကဒီပြစ်တဲ့လက်နက်ကြီးထိပြီးတော့ညနေ 3:06 မိနစ်မှာဟိုသူတေသွားပြီပေါ့နော်အဲ့ဒီမှာသူ့ကိုဖြစ်ကျင်ကဒီလိုဗျဒီဗမာစစ်တပ်ဘက်ကဒီစကကစင်ကဌာနချုပ်ကနေပြီးတော့မှအဲ့ဒီမှာဒီဘူတီတော်မျိုးနဲ့အောက်တောင်ရွာရဲ့အခြေဖက်3ကီလိုမီတာကျော်လောက်မှာရှိတဲ့ point 28တောင်ကုန်းကိုသူတို့ဒီဟိုနေ့လေတနားရီလောက်ကစပြီးတော့လက်နေကြည့်အဲ့ဒီမှာပြင်းပြင်းထန်ထန်မရမနာဖြစ်တာရှိတယ်ဆိုတော့အဲ့ဒီမှာညနေ 3:06 မိနစ်မှာဦးကြီးသိန်းကိုဟိုလက်နေကြည့်ဟိုအမိကထိတာပေါ့နော်အဲ့ဒီမှာသူ့မှာအဲ့ဒီလက်နေကြည့်ပေါက်ပွေတဲ့အရှင်ကြောင့်ဟိုဦးရဲတင်းရဲ့ခန္ဓာကိုယ်ကလည်းပဲဟိုတတကြီးဖြစ်သွားတာပေါ့ဆိုတော့အဲ့ဒီမှာကျွန်တော်တို့ကတော့ဒီအဲ့ဒီသူ့ရဲ့ကြံခဲတဲ့ဒီခန္ဓာကိုယ်အစိုက်ပိုင်းတွေကိုဟိုစုဆောင်ပြီးတော့မှကောင်းအောင်မွန်မွန်ပဲတချို့ပေးလိုက်တာပေါ့အဲ့ဒီမှာဒီသူ့ကိုလုံခြုံရေးပေးနေတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တချို့လေးတန်ရတဲ့ဥစ္စာတွေရှိတယ်ဆိုတော့ဒီကျွန်တော်တို့လည်းဒါမိတ္တစုနဲ့ထပ်တူဆိုင်မကောင်းပါဘူ
းဦးရဲတင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတော်ရောက်ရှင်းလင်းပြောဆိုခဲ့တာကိုထောက်ခံွေးလှုပ်ဖို့စီစဉ်နေတာကြောင့်ဒီဇင်ဘာလ17ရက်နေ့ကလေးကအေအဖွဲ့ကဖန်ဆီးထားပြီးဘူတီတောင် point 428တောင်ကုန်းမှာသူ့ကိုကျွန်တော်တို့ကယာယီထိမ့်သိမ်းထားတာဖြစ်တယ်လို့ခံဒုက္ခကပြောပါတယ
်။အော်အဲ့ဒီမှာဒီ point 428တောင်ကုန်းမှာသူ့ကိုကျွန်တော်တို့ယာယီထိမ့်သိမ်းထားတာပေါ့နော်။ဆိုတော့အဲ့ဒီနေရာကိုဗမာစစ်တပ်ဘက်ကနေပြီးတော့လက်နေကြီးတွေနဲ့ဒီ22ရက်နေ့ကစတင်ပြစ်တာပေါ့။ဒီဒီဇင်ဘာ22မှာပြစ်တယ်23နောက်24မှာနားပြီးတော့မနေ့က25ရက်နေ့မှာသူတို့ဒီတနေ့လုံးကြီးပါပြစ်နေတာပေါ့။ဆိုတော့အဲ့ဒီလိုမျိုးဒီဗမာစစ်တပ်ဘက်ကရန်တန်းပြစ်ခတ်တဲ့အတွက်ကြောင့်မလို့ဟိုအခုလိုမျိုးဒီမထင်မှပဲဟိုသူ့ကိုထိတာ
။ဦးရဲတင်ဟာတပ်မတော်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပြီးတစ်ဆုံတော့တာဖြစ်တယ်လို့ရခိုင်လက်နက်ကင်အဖွဲ့ကပြောပေမယ့်တပ်မတော်ဘက်ကတော့သူတို့ကိုပြစ်တာမဟုတ်တယ်လို့ဦးရဲတင်ကိုအေကတတ်လိုက်တာ2ရက်လောက်ရှိပြီလို့အနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစိုးဦးကပြောပါတယ
်။တပ်ကပြစ်တာမဟုတ်ဘူးနော်။သူ့အကိုခင်ဗျားလည်းခေါ်ပြီးတရက်နေ့ရက်ရှိခဲ့ွားအဲ့ကောင်တွေတပ်လိုက်တာနော်။တပ်ကလက်နက်ကြီးပြစ်လို့ဆိုရင်အဲ့ကောင်တွေရောပြောတာအဲ့ဟာပဲနော်။တိုက်ပွဲဖြစ်လာလို့ခင်ဗျားတို့မင်းဖြစ်နေတယ်ကြာနော်ရခိုင်ပြည်နယ်တနေလုံးဖြစ်နေတယ်ဆိုတာနော
်အခုလို့ဥယျာဉ်တင်းကိုအဖွဲ့ကဖန်ဆီးထားစဉ်သေဆုံးသွားတာနဲ့ပတ်သက်ပြီးစစ်တွေမျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးစံရွှေထွန်းကအခုလို့ပြောပါတယ
်တနက်လက်နက်ကြီးကြီးလက်နက်ကြီးကြီးကြားတယ်လို့ငါတို့ကသိရတယ်လေအဲသူရဲ့အဲသူရဲ့ဆိုင်ကမာပဲလို့လည်းယူဆတယ်ဒါပေမဲ့အဲအွေငယ်စဉ်တော့မှသူယုံကြည်ရှင်းတဲ့ဟိုအလုံးလုံးလေးလေးလူငယ်တွေရောဆုံချုံလာရတာတော့ငါတို့ကိုကိုအလုပ်ပေါ်ကံပဲတယောက်နေနေရောနောက်ပါတီဥပစာပြောက်နေနေရောအဲဒီကွေးဝန်တို့ဖျားကြရဲဆိုတာပြောရှင်တော့တယ
်အစိုးရတက်တဲ့အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာပြည်သူတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးတာတွေရှိသလိုအဲအဖက်ကလည်းစစ်ဘေးဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတချို့ကိုဖမ်းဆီးထားတာရှိပါတယ်မနေ့ကလေဘူတီတော်မျိုးနယ်ကလာဝကဝန်ထမ်း3ဦးကိုအအဖွဲ့ကဖမ်းဆီးထိန်းသိမ်းထားသလိုရှင်းပြနေပလောက်ဝက်မျိုးနယ်ကမြို့သားလွတ်တော်မှဥဝေတင်ကိုလည်းအအဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။ပြခိုင်မြောက်ပိုင်းမှာအခုရက်ပိုင်းတွင်စိုးရတက်တဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေပြီးအရသာတေဆုံးတန်ရသူတွေများပြားနေသလိုတက်တဲ့အနှစ်ဖက်ထိခိုက်ကြဆုံးမှုတွေလည်းရှိနေတာဖြစ်ပါတယ်။